အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာကိုကြိုဆိုလိုက်ပါတယ်။မစ္စတာဂမ်ဘာရီကိုစနေနေ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပြုခဲ့တဲ့မြန်မာစစ်အစိုးရရဲ့ဆုံးဖြတ်ချက်ဟာအတူတဘောဆောင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကိုနေအိမ်ကျဲကျုံနဲ့ထိန်းသိမ်းထားတဲ့ကာလတန်းကုန်ဆုံးသွားတဲ့အခါမေလ29ရက်နေ့နောက်မကြဘဲပြန်လွတ်ပေးခြင်းဖြင့်မြန်မာစစ်အစိုးရအနေနဲ့တိုးတက်မှုပြသနိုင်မှာကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။